တော်ရှင်များခင်ဗျာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်မှုတွေရှိနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရင်းကြတွေကိုနိုဝင်ဘာ15ဒီကနေ့မှာပဲပထမဆုံးအတုပ်ဖြစ်နေမြန်မာနိုင်ငံဘက်ပြန်ပို့တော့မှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုပြန်ရမယ့်စီးရင်တဲ့ပါနေတဲ့ဒုက္ခသည်တချို့ကတော့မြန်မာအစိုးရကဆောင်ရွက်မှုတွေပေါ်အားရကျဉ်းမှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးအဲ့ဒီဒုက္ခသည်စခန်းတွေကနေထွက်သွားပြီးတော့ပုန်းရှောင်နေကြပါတယ်ဒီအကြောင်းကိုပြောပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံအစိုးရတာဝန်ရှိသူတွေအကြံအစည်တွေစီးရင်ပြုစုခဲ့ကြပြီးနောက်နိုဝင်ဘာ15ဒီကနေ့မှာရွေးရဒုက္ခသည်တချို့ကိုပထမဆုံးအတုပ်ဖြင့်မြန်မာနိုင်ငံဘက်ပြန်ပို့မှာဖြစ်ပါတယ်ပထမဆုံးအတုပ်ရွေးရမိသားစု485စုကိုပြန်ပို့တာဖြစ်ပြီးလူဦးရေ2200ကျော်ပါဝင်ပါတယ်မြန်မာအစိုးရကတော့တနေ့ကိုလူ150နှုန်းနဲ့လက်ခံသွားမယ်လို့ပြောထားပါတယ်ဒီသတင်းပတ်ကုန်လုံးကအမေရိကန်နိုင်ငံသားဝင်ဌာနကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကတစ်ဆင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကောဆက်ပစားမှာရှိတဲ့ဒွေညာဒုက္ခတဲ့စခန်းတွေစီတွားရောက်ပြီးဒုက္ခတွေနေရောစခန်းတောင်ဝင်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒါတလို့သူမြင်တွေ့ခဲ့ရတဲ့မြေပြင်အခြေအနေတွေကိုကြည့်ရင်ဒွေညာဒုက္ခတွေကိုနေရရင်ပြန်ပို့ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်နဲ့ထောက်နိုင်ငံသားရေးဝန်ကြီး Richard Albright ကပြောပါတယ်
။ Right now the conditions on the ground in the areas of potential return
ဒုက္ခတွေလက်ရှိတုံ့ပြန်ရတဲ့အနေအထားအရဆိုရင်သူတို့နေရာရင်းကိုပြန်နိုင်လောက်တဲ့ပြည်စုံလုံးလောက်တဲ့အခြေအနေမျိုးမရှိသေးသလိုလူအများအများကိုလည်းပုံမှန်ပြန်ပို့နိုင်မယ့်အနေအထားမျိုးမဟုတ်သေးပါဘူး
မြန်မာနိုင်ငံနဲ့ပြန်လာကြမဲ့ရိုဟင်ဂျာဒုက္ခတွေအရင်နဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေရှိနေပြီးလူသားချင်းစာနာတဲ့အကူအညီပေးလို့သူတွေကအကူအညီလိုအပ်တဲ့အတိုင်းဝိုင်းတွေစီတွားရောက်ခွင့်ရဖို့နဲ့ပုံနှိမ်မြေသားမှုရှိအောင်ပို့ပြီးလှုပ်ဆောင်ဖို့နဲ့ရင်းနာရီနိုင်ငံသားဖြစ်ခွင့်ရရည်လုပ်ငန်းစဉ်တွေမှာထိရောက်အောင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့လက်တော်နိုင်ငံသားကြီးဝန်ကြီး Richard Albright ကပြောပါတယ်။ AI ကအပြည်ပြည်ဆိုင်ရာလူငင်းကျန်းမာခွင့်အဖွဲ့ကြီးကလည်းရင်းနာရီကိုနေရပြန်ပို့ဖို့အစီအစဉ်ပေါ်စိုးရိမ်မိကြောင်း AI အဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bangosmi ကပြောပါတယ
်။ Strong concerns with the current plans underway
ရင်းနာရီပြန်ပို့မဲ့လက်ရှိအစီအစဉ်ပေါ်ကျွန်တော်တို့AI အနေနဲ့အရန်ကိုဆိုရင်နေပါရင်ရင်းညာတွေကိုထားနေပြန်ပို့မယ်ဆိုရင်ဘေကင်းလုံးုံဘုတ်နဲ့ဘုံတက်ကရှိစွာပြန်ခွင့်ရဖို့လိုအပ်သလိုသူတို့သဘောဆန္ဒနဲ့အညီဖြစ်ဖို့လည်းလိုပါတယ်လက်တွေ့မှာတော့အဲ့ဒီအခြေအနေတွေပြည့်စုံမှုမရှိသေးပါဘူ
းရင်းညာတွေကိုမြန်မာပြည်ပြန်ပို့မယ်လုပ်ငန်းစဉ်မှာမြန်မာအစိုးရကအစီအစဉ်ဆောင်ရွက်မှုတွေပေါ်အားရကျေနပ်မှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကနေထွက်ပြေးတင်းဆောင်နေသူကတော့ဦးကာလီမူလာဖြစ်ပါတယ
်ဒါကျွန်တော်ဖိတ်ကြလောက်လေးလေးအဲ့တော့ခဏတော့နားရတယ်
ကျွန်တော်တို့နိုင်ငံသားဖြစ်ခွင့်မရှိသေးတာရဲ့ကျွန်တော်တို့ပိုင်ဆိုင်တဲ့နေရာတွေပြန်မပေးသေးတာရဲ့နောက်ပြီးကျွန်တော်တို့ကိုယာယီစခန်းထဲမှာပဲထားမှာရဲ့ဒီအချက်တွေကြောင့်ကျွန်တော်တို့နေရပ်ကိုပြန်ကြည့်စိတ်မရှိပါဘူးအစိုးရကမြန်မာပြည်ပြန်ပို့မဲ့သူတွေစီရင်တယ်ကျွန်တော်နာမည်ကိုထည့်ထားတော့ပြန်ရမှာကြောက်လို့ဂျန်တာလီမှာရှိတဲ့ဒုက္ခသည်စခန်းကနေကျွန်တော်ထွက်လာခဲ့ပြီးအခုဘာလူခါလီဒေသထဲမှာလာပုန်းနေတာပါ
ဘာလူခါလီဒုက္ခသည်စခန်းထဲမှာနေတဲ့ရင်းညာဒုက္ခသည်အမျိုးသမီးရှာစီနာကလည်းသူ့ရဲ့စိုးရိမ်မှုကိုပြောပြပါတယ်
။အရဟကအရဇာရခုရှိခုရှိနော်ဗိမ်ဘနဲ့ဟုံးတယ်ဒီရတာ။တာမောဂဇလာဒီနာရဘတ်ဒဆနာ
တို့အခွင့်အရေးတွေရမယ်ဆိုရင်ကျမတို့ပျော်ပျော်ကြီးပြန်ပါလား။အခုကိုပဲထပ်ပြန်နိုင်ပါတယ်။သူတို့ကကျမတို့ကိုအယမ်းနှိပ်စက်ခဲ့တာပါ။ဘလို့စကလုံးနဲ့ပြန်ရှင်းပြရမှန်းတော့မသိတော့ပါဘူး။ဒီလိုခံစားချက်မျိုးရှိခဲ့ပြီးကမှအရင်လိုပဲပြန်ကြုံလာရအောင်မယ်ဆိုရင်ကျမတို့ဘာလို့ပြန်တော့မှလဲ။ဒီမှာပဲအစိတ်တောက်ပြီးတည်လိုက်တာကမှကောင်းတယ်။ကျမတို့ကိုပြန်မပို့ပါနဲ့။ဒီစခန်းမှာပဲတည်ပြရစီ။
ဒုက္ခသည်စခန်းလေးကရိုဟင်ဂျာတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားရေးအစီအစဉ်လေးမြန်မာအစိုးရကစတင်လှုပ်ဆောင်နေပြီဆိုတဲ့အချိန်ကစလို့သူတို့ကိုနိုင်ငံသားမှတ်ပုံတင်ပေးဖို့နဲ့မြန်မာနိုင်ငံတွင်လူလတ်စွာသွားလာခွင့်ပေးဖို့ MVC ကတ်တွေကန်ဆောင်လိုခြင်းမရှိဘူးလို့ရိုဟင်ဂျာတွေဘက်ကသဘောထားထုတ်ပြောတာကရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ဒုက္ခသည်တွေဆန္ဒမပါဘဲအတင်းပြပြန်မပို့ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဝေါ်ကာထက်ကလည်းအင်္ဂါနေ့ကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုအချင်းတွေတွေလုံးုံစိတ်ချမှုမရှိသေးပဲပြန်ပို့မဲ့အစီအစဉ်ကိုရပ်ဆိုင်တော့ဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘက်ချလက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဂျာတာပရေးဒီကနေ့မှာရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့မဲ့အစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုကော့ဆက်ပဇာဒေသတဝိုက်ချန့်ကျက်ချလာသလိုပြန်ပို့ရေးအစီအစဉ်ကိုငင်းဆန်နေသူတွေကိုလည်းဘင်္ဂလားအနာဘိုင်တွေကအတင်းကျပ်လုပ်နေတာတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေလည်းထွက်ပေါ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာရေးသားကြပါတယ်ခင်ဗျာ